အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်နှစ်သမ္မတအီမန်နိုမက်ခရွန်တို့ကစစ်မှုထမ်းအောင်းတွေကိုဂုဏ်ပြုချီးကျူးပြောဆိုကြတယ်လို့မဟာမိတ်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုကိုလည်းအထူးဖော်ပြပြောဆိုကြပါတယ်။နာဇီတွေကိုအနိုင်ရတဲ့အခြေအနေရောက်သွားစေပြီးနောက်ဆုံးမှာဒုတိယကမ္ဘာစစ်ကြီးကိုအဆုံးသတ်နိုင်ခဲ့တဲ့ဒီဒေးကန်တက်တိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်ပြောတဲ့မိန့်ခွန်းတွေထဲမှာအဲ့လိုပြောဆိုသွားကြတာပါ။အခမ်းအနားကိုကြားဆုံးအမေရိကန်တပ်ဖွဲ့ဝင်9000ကျော်မြှုပ်နှံထားတဲ့ Covey Swarmer အရက်ကနော်မန်ဒီအမေရိကန်သင်္ချိုင်းမှာဒီကနေ့ကျင်းပတာပါ။ဒီကန်တက်တိုက်ပွဲဟာဥရောပအတွက်ရောကမ္ဘာကြီးရဲ့အနာဂတ်ကိုပါပြောင်းလဲသွားစေခဲ့တယ်လို့သမ္မတမက်ခရွန်ကဆိုပြီးအသက်ဆွန်သွားသူတွေနဲ့ပြင်သစ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့သူတွေကိုဂုဏ်ပြုပြောဆိုပါတယ်။သမ္မတမက်ခရွန်ကသူ့မိန့်ခွန်းကိုပြင်သစ်လို့ပြောတာဖြစ်ပေမဲ့တစ်ချက်မှာတော့သူ့နောက်မှာထိုင်နေတဲ့စစ်မှုတန်းဟောင်းတစုပဲလက်ပြီးအင်္ဂလိပ်လိုပြောင်းပြောသွားပါလိမ့်မယ်။ကျွန်တော်တို့ရဲ့လွတ်လပ်မှုအတွက်ခင်ဗျားတို့ရဲ့ကျေးဇူးကြွေးကျွန်တော်တို့မှတင်ရှိနေတာသိပါတယ်။ကျွန်တော်နိုင်ငံကိုစားကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်လို့သမ္မတမက်ခရွန်ကစစ်မှုတန်းဟောင်းတွေကိုပြောပါတယ်။မင်းကွန်ပြောပြီးတဲ့နောက်သမ္မတမက်ခရွန်ကအမေရိကန်စစ်မှုတန်းဟောင်း9ဦးကိုပြည်နှစ်နိုင်ငံရဲ့ Legend of Honor ဂုဏ်နူးဆောင်ပွဲတစ်စိတ်ပေးရချီးမြှင့်ပါတယ်။သမ္မတထရမ့်ကလည်းသူတို့ညီကိုတော်တွေအတွက်သူတို့နိုင်ငံတွေအတွက်လွတ်လပ်မှုရှင်သန်နိုင်ရေးအတွက်အသက်ဆွန့်သွားသူတွေဆိုပြီးမင်းကွန်ထဲမှာဂုဏ်ပြုပြောဆိုသွားပါတယ်။